မဆောက်လုပ်ရေးလုပ်ငန်းမှာအသက်ဆုံးရတဲ့အထိကျုံ့နေရတဲ့မတော်တဆမှုတွေတဲ့ကအဆောက်အဦဆောက်နေချိန်ပြိုကျမှုကြောင့်ကျုံ့ရတဲ့အန္တရာယ်ကိုဘယ်လိုကာကွယ်နိုင်လဲဆိုတာစင်ကာပူနိုင်ငံလုပ်ငန်းခွင်ဘေးအန္တရာယ်ကင်းရေးအင်ဂျင်နီယာဦးရင်းငင်းကိုမေးမြန်းပြီးတင်ပြပေးမှာပါ။အဆောက်အဦတွေကို reinforced concrete လို့ခေါ်တဲ့တန်ကူကွန်ကရစ်နဲ့ဆောက်ကြပါတယ်။တန်ကဆန့်အား tensile force ကိုခံနိုင်ပြီးကွန်ကရစ်က PR compressive force ကိုခံနိုင်တာမို့ PR ရောဆန့်အားပါခံနိုင်စေဖို့အတွက်တန်နဲ့ကွန်ကရစ်ကိုတွဲပြီးတုံးကြတာပါ။ကွန်ကရစ်လောင်းဖို့အတွက်ပထမဦးဆုံး formwork တည်ဆောက်ဖို့နောက် shoring လို့ခေါ်တဲ့ညှင်းဆင်ရပြီးပြိုကျမှုအများဆုံးဖြစ်တတ်တာကကွန်ကရစ်လောင်းတဲ့အချိန်လို့ဦးအေးငင်းကပြောပါတယ်
။ကွန်ကရစ်လောင်းဖို့လို့ပုံရိုက်ရတယ်။ဥပမာအဖြစ်တိုင်လောင်းမယ်ဆိုလို့ရှိရင်လည်းပဲတိုင်ပုံမှန်မျိုးရအောင်ပုံရိုက်ရတယ်ပုံလောင်းရတယ်နေရံတွေကိုကွန်ကရစ်လောင်းတဲ့အခါမှာလည်းပဲနေရံတွေကိုဆင်ရတယ်ဆောက်ပြန်အဲ့လိုကွန်ကရစ်လောင်းမှုအတွက်ဆင်ထားတာကြီးဒီကုလုံးဖောင်ဝတ်လို့ခေါ်တာပါအဲ့ဒီဖောင်ဝတ်ကိုထောက်ပေးထားတာအောက်ကဒေါက်တွေကြတော့ showing လို့ခေါ်ပါတယ်အင်္ဂလိပ်လိုတော့သူ့ကိုညမ်းလို့လည်းခေါ်လို့ရပါတယ်ဒါပေမဲ့ညမ်းဆိုတဲ့သဘောကတော့လူတွေအလုံးလို့ဖို့အတွက်ဆင်ထားတာသူကဖောင်ဝတ်ကိုထောက်ပေးထားတာဖြစ်တဲ့တူကြောင့်အင်္ဂလိပ်လိုကတော့ showing လို့ခေါ်တယ်ဒါမှမဟုတ်ရှင်လဲ force wall လို့ခေါ်ပါတယ်ဖောင်ဝတ်ပြူတဲ့ပြူကြမယ်တကယ်တော့ဖောင်ဝတ်ပြူတာမဟုတ်ဘဲနဲ့ showing ရနေပြီးတော့အောက်ကဒေါက်တွေကနေပြူတာပေါ့နော်ဖောင်ဝတ်ကဆင်းပြီးသွားပြီဆိုလို့ရှိရင်အဲ့ဒီပုံမှာ reinforced fiber တွေထည့်ပြီးတော့ concrete ကိုလောင်းပါတယ်လောင်းတဲ့နေရာမှာအဓိကအရေးကြီးတာဘာဖြစ်လို့ဆိုတော့ concrete လောင်းလိုက်တဲ့အခါမှာ concrete အဆိုးကတော်တော်လေးတယ်ပေါ့အဲ့ concrete အဆိုးကလေးတဲ့ဟာရင်နောက်ပြီးတော့အပေါ်မှာလူတွေတက်ပြီးတော့ယက်နေတဲ့ဟာရင်နောက် concrete လောင်းနေလို့မှာ concrete အသားချအောင်လို့အထက်မှာလေးပေါက်တွေပါနေမရှိနေအောင်လို့လုံးဝပိတ်တော့အောင်တုံခါစက်နဲ့ vibrator နဲ့ထိုးလို့ထည့်တယ်ပေါ့ power တကူတော့လည်းလှုပ်နေအောင်အဲ့ဒီပေါင်းပြီးတော့ဒီဖောင်ဝတ်ပုံမှာတက်ရောက်တဲ့အားတွေများတယ်အဲ့တော့ကြောင့်ဖောင်ဝတ်ပြူတတ်တယ
်ပထမဆုံးလိုအပ်တဲ့ formwork ပုံရိုက်ခြင်းကစပြီးအန်ဒီယန်ကင်းအောင်လုပ်ရမှာအဓိကအရေးပါတာကကြီးကျက်တဲ့ supervisor ဖြစ်ပြီးပုံရိုက်ပြီးလို့ concrete မလောင်းခင်မှာလဲနားလေတက်ကျွမ်းသူကစစ်ဆေးဖို့လိုပါတယ
် supervisor လုပ်တဲ့သူကအဲ့ formwork ဆင်မဲ့နေရာရဲ့ drawing ကိုသေချာသိဖို့လိုပါတယ်ခြေဝန်းဘယ်လောက်ရှိမလဲအမြင့်ကဘယ်လောက်ရှိမလဲနောက်တော့အဲ့ဒီနေရာမှာ formwork ဆင်မဲ့ဆိုလို့ရှိရင်ဘလို့ပစ္စည်းအမျိုးအစားတွေလိုမလဲပေါ့နော် jet base လိုမဲ scaffold frame လိုမဲ cross tracing လိုမဲချုပ်တန်းတွေလိုမဲစသဖြင့်အဲ့ဒါကိုသူသေချာသိဖို့လိုပါတယ်အကယ်၍အဲ့လိုပစ္စည်းတွေသေချာမရှိလို့တွေ့ရပစ္စည်းတွေဆွဲယူတုံးမယ်ဆိုလို့ရှိရင်အလုံးမတိုင်လေများပါတယ်အဲ့တော့ formwork ဆင်မဲ့ဆိုတာနဲ့ formwork ဆင်နဲ့ကြီးကြရင် supervisor ကနေပြီးတော့လိုတဲ့ပစ္စည်းတွေကိုသေချာကြားတက်ရပါမယ်ဒါကပထမဆုံးဖြစ်ပါဒုတိယဆင်အနေနဲ့မဘယ်နည်းနဲ့ဆင်မလဲဆိုတာကိုသူသိဖို့လိုပါတယ်အဲ့နည်းနဲ့ဆင်မဲ့ဆိုတာကိုသူ့အလိုမျိုးတွေကိုပြောပြထားဖို့လိုပါတယ်နောက်အဲ့ဒီစီးတွေသုံးတဲ့နေရာမှာဘယ်ဟာကိုဘယ်လိုသုံးရမလဲဘယ်နေရာကဘယ်လိုမသုံးနိုင်မို့ဆိုတာကိုလည်းသူသေချာသိဖို့လိုပါတယ်လူမျိုးတွေအနေနဲ့လည်းတကယ်လို့ကိုမသိဘူးဆိုလို့ရှိရင်ရမ်းမလုပ်ခဲ့နဲ့ဒါ golden rule ဆိုတာရှိပါတယ် don't know us ငါတို့သူတို့မသေချာဘူးဆိုလို့ရှိရင် supervisor ကိုမေးပြီးတော့သေချာလုပ်ဖို့အရေးကြီးပါတယ်နော်အဲ့တော့အချိန်လိုအပ်ချက်ပါအကယ်၍ဖောင်ဝတ်ဆင်ပြီးသွားပြီဆိုလို့ရှိရင်လည်းပဲအင်ဂျင်နီယာဖြစ်စီမန်နေဂျာဖြစ်စီနားလည်သူတယောက်ကနေပြီးတော့ဆင်ပြီးထားတဲ့ဖောင်ဝတ်ကိုကွန်ကရစ်မလောင်းငယ်အဲ့ဒီဖောင်ဝတ်ဟာအနေကင်းသလားမကင်းဘူးလားဆိုတော့ကျေသေးချာချာနာနာဆစ်ဆီးကြည့်လို့လိုပါတယ်ဒီနှစ်သိမကြခင်ဩဂုတ်လ13ရက်နေ့တုန်းကနားနှာခေါင်းဆေးရုံဝင်းအတွင်းမှာဆောက်လုပ်ဆက်ငါးရက်တိုက်ငါးလွှာဖို့ကွန်ကရစ်လောင်းနေတော့ဖောင်ဝတ်ပြူရာမှာလူတယောက်ပေးပြီးတော့တယောက်ထိခိုက်ဒဏ်ရာရတယ်ဒီဖောင်ဝတ်ဆင်တဲ့ကိစ္စကအမိုင်းမှာတော့ဥတွေလည်းမရှိဘူး။နောက်ဖောင်ဝတ်ဆင်တဲ့သူတွေကိုလည်းပြန်နှံပေးထားတာမရှိဘူးပေါ့နော်။ဆိုတော့တော့အနေများပါတယ
်။မြန်မာနိုင်ငံမှာဒီဆောက်လုပ်ရေးနဲ့ပတ်သက်ပြီးတော့စနစ်တကျမရှိသေးဘူးလို့ထင်ပါတယ်ဆရာ။ဆရာတော့စင်ကာပူနဲ့နည်းနည်းနှိုင်းယှဉ်ပြီးပြောပြပေးပါလား။စင်ကာပူမှာအဆောက်အဦဆောက်မယ်ဆိုရင်ဘာတွေလိုအပ်ပါသလဲဆရာ။အဲ့ဒါလေးသိအောင်ပေါ့နော
်။ဟုတ်ကဲ့ပရမတ်တော့အရေးကြီးတာကတော့ဥပဒေနည်းဥပဒေလုံထုံးလုံနည်း cooperative နော် standards တွေပါ။အဲ့ဒါအရေးကြီးပါတယ်။အစငုံမှာတော့ဆောက်လုပ်ရေးမှာ safety နဲ့ပတ်သက်လို့ WHS ဆိုတာရှိပါတယ် Workplace Safety and Health Act 2006ပေါ့နော်အဲ့ဒီအထက်မှာဘာပါလဲဆိုတော့အလုပ်ရှင်တွေကအလုပ်သမားတွေကိုသူလုပ်မဲ့အလုပ်အတွက်ကိုသင်တန်းပေးရမယ်နောက်ပြည်စုံလို့လုပ်တဲ့ information တွေပေးရမယ်ညွှန်ကြားချက်တွေပေးရမယ်နောက်ကြီးကြပ်မှုတွေပေးရမယ်ဆိုဥပဒေနဲ့ပြဋ္ဌာန်းထားပါတယ်အဲ့ဒီအတွက်ကြောင့်ဘယ်အလုပ်ကိုပဲဖြစ်ဖြစ်အလုပ်လုပ်မဲ့အလုပ်သမားတိုင်းဒီအဲ့ဒီပတ်သက်တဲ့အလုပ်အတွက်ကိုသင်တန်းနေတက်ရပါတယ်အဲ့ဒီသင်တန်းတက်ပြီးတော့တကယ်ကျွမ်းကျင်တဲ့သူတွေဖြစ်မှသာလေအဲ့ဒီအလုပ်ကိုလုပ်ပိုင်ခွင့်ရှိပါတယ်တကယ်အဲ့လိုမှမဟုတ်ဘဲနဲ့သင်တန်းမတက်ဘဲနဲ့လုပ်မှာဆိုလို့ရှိရင်အဲ့ဒီဥပဒေရအပြစ်ပေးအရေးယူလို့ရပါတယ်ခင်ဗျာကျွန်တော်စီမှာတော့အဲ့လိုဥပဒေမရှိသေးတဲ့အခါကျတော့သင်တန်းတက်ဖို့ကလည်းဖြစ်မနေတက်ရမယ်လို့လည်းမရှိဘူး။နောက်အလုပ်ရှင်တွေနေဘက်ကလည်းဘလို့သင်တန်းပေးရမယ်ဆိုတာလည်းမရှိဘူး။နောက်သင်တန်းတက်ရမယ်လို့ဥပဒေပြဋ္ဌာန်းနေတန်အောင်အဲ့လိုမျိုးသင်တန်းနေရလည်းတော့အရင်မှမရှိသေးဘူးပေါ့။
ဒီမြန်မာနိုင်ငံမှာဆောက်လုပ်ရေးကိုက contract ယူပြီးလုပ်နေတဲ့လူတွေကဒီစောက်လုပ်တဲ့နည်းပညာနဲ့ NDA တွေကိုသိပ်ပြီးတော့နားလည်လို့လုပ်နေကြတာမဟုတ်ဘူးလို့ထင်ပါတယ်ဆရာ။ဘာလို့လဲဆိုတော့ခဏခဏလေးဒီ contract စောက်တဲ့ဥစ္စာတွေကအရေးသွေးမပြည့်မီတာတွေတွေ့နေတော့လေ။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ရင်ကောင်းလဲ။ဆရာဆရာပြောလို့ဆိုအလုပ်ရှင်တွေကလုပ်ရမယ်ဆိုတော့ဒီအလုပ်ရှင်တွေကိုယ်တိုင်ဒီ contract ယူပြီးလုပ်နေကြတယ်ပတ်စံရှိလို့သာလုပ်နေကြတာများပါတယ်လို့ထင်တယ်ဆရာ။ဆိုတော့သူတို့အတွက်စီကံသတ်မှတ်မှုတွေအဲ့ဒါနည်းနည်းပြောပြပေးပါဦးဆရာ
။ဟုတ်ကဲ့အရေးကြီးတာကတော့ regulation ရယ် cooperative နဲ့ standard တွေပါ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီ regulation တွေကဘာလို့ရမလဲဆိုတဲ့ဟာကိုသူတို့ကိုပြောပြတယ်။ No standard တွေကအဲ့လိုလုပ်တဲ့နေရာမှာဘလို့စီမံစည်းကမ်းနဲ့စံနှုန်းတွေကိုလိုက်နာရမယ်ဆိုတော့ပြောပြတယ်။ No cooperative ကအဲ့လိုလုပ်တဲ့နေရာမှာဘလို့အထောက်ပံ့နေပေးမလဲပေါ့နော်။အဲ့ဒီအရာတွေကိုပြောပြတယ်။မြန်မာနိုင်ငံမှာအဲ့လိုဟာမျိုးတွေမရှိတဲ့အခါကျတော့ဒါအလုရှင်တွေအပြစ်လည်းမဟုတ်ပြန်ဘူးဗျ။ဘာလို့ဆိုတော့သူတို့ကဘာလို့ရမလဲဆိုတဲ့စနစ်ဘာမှမရှိတဲ့အခါကျတော့သူတို့အစဉ်ပြေလို့ကြည့်ကြည့်ပြီးလုပ်နေကြတာပေါ့လေ။ဘာမှစနစ်တကျမရှိပေါ့နော်။ကဲရည်လာအဲ့လို corporate is you must stand that no regulation တွေထွက်လာမှာဆိုလို့ရှိရင်လူတိုင်းလူတိုင်းကဘာလုပ်ပဲလုပ်လို့ဖောင်းဝါဆင်မယ်ဆိုလို့ရှိရင်လည်းဖောင်းဝါဆင်လို့ရှိရင်ဟောဒီအတိုင်းလုပ်အောင်မယ်ဟောဒီအတိုင်းဆင်ရမယ်ဒီပစ္စည်းတွေတောင်းအောင်မယ်နောက်ဒီလိုအမြင့်မှာဒီလိုထောင်းအောင်မယ်ဆိုရပြီမို့လားအဲ့လိုပြန်ဟန်းပြလိုက်မယ်ဆိုလို့ရှိရင်တော့အခုလိုတော်ဆမှုတွေအများကြီးနေတော့မှာပါလှုပ်ရှင်တွေဘက်ကလည်းလောက်ရတာလွယ်သွားတယ်နောက်အလုပ်သမားတွေဘက်ကလည်းလောက်ရတာစဉ်းစားကြရှိသွားမှာသူတို့ဘလို့ဆင်ရမယ်ကတော့နားလည်သွားတယ်တိသွားတယ်ကျွမ်းကျင်တဲ့သူတွေဖြစ်သွားမှာပါအရေးကြီးတာကတော့ပြည်တော်စုအစိုးရအနေနဲ့လုပ်ငန်းငယ်အနေနဲ့ကင်းရှင်းဥပဒေဆွတ်မယ်ဆိုတော့လေခုထိမတွေ့သေးပါဘူး။သူတို့အကျန်းရေးထားတဲ့လုပ်ငန်းငယ်အနေနဲ့ကင်းရှင်းဥပဒေမှာလည်းလိုအပ်ချက်တွေအများကြီးရှိတော့ကျွန်တော်တွေ့ရပါတယ်။အဲ့ဒီဥပဒေကျန်းထွက်လာတဲ့အခါမှာအဲ့ဒီဥပဒေနဲ့အတူအဲ့ဒီဥပဒေကိုအထောက်ပံ့ပေးမယ်လို့ဥပဒေအများကြီးလိုပါတယ်။အဲ့လို new ဥပဒေထွက်လာပြီဆိုလို့ရှိရင်အဲ့ဒီ new ဥပဒေရဲ့အောက်မှာစဉ္စံညို့ no cooperative ဆိုတဲ့အဲ့ဒီအမျိုးထုတ်လို့ရတယ်။အဲ့ဒီဟာတွေမရှိဘဲနဲ့ဆောက်လို့လုံးဝစဉ်းစားဖြစ်လာလို့ဆိုတော့လွယ်ပါအောင်
။ဦးဝင်းင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်။